Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။2012ခုနှစ်ဇူလိုင်လ31ရက်ကြာသပတေးနေ့ညနေခင်း VOA American တန်ရဲ့အစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျမခင်ပြထွေးပါရှင
်မင်္ဂလာပါရှင်ကျမကခင်ပြသက်ပါဒီညနေခင်းသတင်းတွေကိုကိုငင်းချမ်းနဲ့သူကြီးညာပေးမှာပါဂါဇာမှာဖြစ်ရဆဲမှုရှိမရှိဟမတ်စ်တွေရဲ့ရှိရှိမရှိရှိဟမတ်စ်တွေရဲ့မြေအောက်လှိုင်းကန်တူးဖော်နေတဲ့ကွန်ရက်ကိုဖျက်ဆီးမယ်လို့အစ္စရေးကပြောပါတယ်ယူကရိန်းအရှေ့ဘက်မှာပြစ်ချခံတဲ့မလေးလင်ပြစ်ချက်အနေအထားကိုနိုင်ငံတကာစုံစမ်းရေးအဖွဲ့တွားရောက်ခွင့်ရပါပြီအိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံစီးပွားဆက်ဆံရေးတိုးမြှင့်ဖို့အတွက်အမေရိကန်နိုင်ငံချိုင်းဝန်ကြီးကအိန္ဒိယနိုင်ငံကိုရောက်ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခင်ပြထွေ
းဟုတ်ကဲ့ပါရှင်အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီရှေ့လာတဲ့မြန်မာနိုင်ငံကိုရောက်လာဖို့ရှိတာနဲ့အတူပဲဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ့အမေရိကန်ရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုမှကြားခင်ကြားရမှာပါတခါကာတာနိုင်ငံအခြေစိုက် Ooredoo ကုမ္ပဏီကဈေးသက်သာတဲ့မိုဘိုင်းဖုန်းစင်ကတ်တွေစတင်ရောင်းချပေးနေတာနဲ့ပတ်သက်လို့တော့
ချိုးဆန်နေကြရောရောင်းရတယ်ချိုးဆန်နေကြတကောင်းတိပေါက်လေပြီးတော့မအေးဆယ်ကက်ဝယ်ယူရတဲ့လူကြီးကအပြင်မှာပြန်ရောင်းတာ900တကောင်းတော့ပြန်ရောင်း
မြမမိုဘိုင်းစင်ကပ်ဈေးကွက်နောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာမကြခင်နားဆင်ရပါမယ်တခါအချမ်းဖက်ပရီပတ်ကားတွေပြင်းထန်နေတဲ့အရှိလေပိုင်းဂါဇာဒေသကနောက်ဆုံးအခြေအနေကိုလည်းပြပြအောင်ပါအခုရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုငင်းချန်တို့ကကြီးညာပေးကြပါမယ်ရှင်
အခုနိုင်ငံတကာကနေဝိုင်းဝန်းဆောင်ရွက်နေတဲ့ဂါဇာမှာအပြစ်ခတ်ရက်စဲလှုပ်ဆောင်မှုတွေအပြစ်ခတ်ရက်စဲမှုရှိရှိမရှိရှိအစ္စရေးနယ်မြေထဲကိုရောက်အောင်တူးဖော်နေတဲ့ပါလက်စတိုင်းလက်နက်ကိုင်တွေရဲ့မြေအောက်လှိုင်းကမ်းတူးဖော်မှုကွန်ရက်ကိုဖျက်ဆီးဖို့အတွက်လှုပ်ဆောင်မှာဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကပြောကြားလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသကအစ္စရေးရဲ့စစ်ဆင်ရေးမှာဦးစားပေးလုပ်ငန်းဖြစ်နေလှုပ်ဆောင်နေတဲ့ဒီကိစ္စအတွက်တားဆီးမှုတစုံတရာပါတဲ့ဘယ်သဘောတူညီချက်ကိုမှသူလက်ခံမှာမဟုတ်ကြောင်းချက်သပရင်းနဲ့ဝန်ကြီးများအစည်းအဝေးမှာပြောကြားခဲ့တာပါ။ဟမတ်စ်တွေတုံးနေတဲ့ဒီမြေအောက်လှိုင်းကောင်းတွေအားလုံးကိုမကြခင်ရက်ပိုင်းအတွင်းမှာပဲအစ္စရေးတပ်တွေကဖျက်ဆီးနိုင်တော့မယ်လို့မနေ့ကပဲကာကွယ်ရေးဌာနကအရာရှိတူကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာလေချောင်းကရောမြေပြင်တန်ချက်ကကားတွေကပါပြစ်ခတ်မှုတွေအပြင်းထန်လုပ်နေတာ24ရက်ရှိလာချိန်မှာအစ္စရေးစစ်တပ်ကအရန်တပ်သား16,000လောက်အကြောင်းကြေညာလိုက်ပါတယ်။ဂါဇာဘက်ကနေဟမတ်စစ်သွေးကြော်တွေရဲ့ rocket နဲ့ပြစ်ခတ်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးတွေကဇူလိုင်လ10ရက်နေ့မှာစစ်ဆင်ရေးတွေကိုစတင်ခဲ့တာပါ။တိုက်ပွဲတွေစတင်ခဲ့ချိန်ကစပြီးပါလက်စတိုင်းဘက်ကလူပေါင်း1,300ကျော်သေဆုံးခဲ့ရတယ်လို့အစ္စရေးတပ်သားကတော့50ချောက်သေဆုံးခဲ့ရပါတယ်။
ခွဲထွက်သူတွေထိန်းချုပ်ထားပြီးလုံခြုံရေးအရစိုးရင်ရတဲ့နေရာဖြစ်တဲ့မလေးရှားလင်ပြတ်ကျတဲ့ယူကရိန်းအရှေ့ပိုင်းကိုနိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ဟာပထမဆုံးအကြိမ်ဖြစ်ရောက်သွားပြီးဖြစ်ပါတယ်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ဟာဒီကနေ့မှကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီလိုရောက်သွားတဲ့အတွက်အရေးကြီးတဲ့တွေတွေကိုစုံစမ်းနိုင်ပြီးနယ်သာလန်နိုင်ငံကိုမပို့သေးပဲကြံနေသေးတဲ့အလောင်းတွေဘသူဘဲဝါဆိုတာခွဲခြားသိနိုင်ဖို့အတွက်လှုပ်ဆောင်နိုင်တော့မှာဖြစ်ပါတယ်။ပြတ်ကျခဲ့တဲ့မလေးလီရင်ရှိတဲ့နေရာကိုစုံစမ်းစစ်ဆေးသူတွေတွားရောက်နိုင်ဖို့အတွက်ယူကရိန်းအစိုးရအနေနဲ့ယူကရိန်းအရှေ့ပိုင်းကခွဲထွက်သူတွေကိုတိုက်ခိုက်တာတရက်တာရပ်ထားပေးမယ်လို့ကြေညာခဲ့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြတ်ကျတဲ့နေရာမှာတိုက်ခိုက်မှုတွေရပ်တန့်မှုတောင်းဆိုပြီးတဲ့နောက်မှာအခုလိုတုံ့ပြန်ခဲ့တာပါလို့ယူကရိန်းအစိုးရကပြောပါတယ်
အာဂျင်တီးနားနိုင်ငံဟာစီးပွားရေးမပြေလည်တဲ့အတွက်ကြွေးမီပေးဆက်ဖို့မတက်နိုင်တော့ဘူးလို့အာဂျင်တီးနားစီးပွားရေးဝန်ကြီးအက်ဆယ်ကီစီလော့ကပြောကြားလိုက်ပါတယ်။ဒါဟာ73နှစ်ကြာမှဒုတိယအကြိမ်နောက်ထပ်စီးပွားရေးကတ်ဆိုက်ခဲ့တာဖြစ်ပါတယ်။နယူးယောက်ကျိုးတင်ငွေချေးစာချုပ်အတော်များများအတွက်ပြန်လည်ပေးဆက်ဖို့တတ်မှတ်ချိန်ဟာတကောင်ရံမှာပြင်မှာဖြစ်ပေမဲ့အခုပြန်ပြီးမဆက်နိုင်တော့ဘူးလို့ဗိုလ်ဟုနေကအခုလိုပြောကြားလိုက်တာပါ။ဒါပေမဲ့အဆင်ပြေအောင်ညှိနှိုင်းမှုတွေတော့လုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။နယူးယောက်ငွေချေးစာချုပ်အဖွဲ့ကြီးအနေနဲ့အာဂျင်တီးနားငွေစုလက်မှတ်တွေကိုလျှော့ဈေးနဲ့ဝယ်ယူခွင့်ရခဲ့တယ်လို့တန်မိုးအဖြစ်ဒေါ်လာသန်းပေါင်း1,500တန်ငွေစုလက်မှတ်တွေအတွက်တန်ချင်းငွေအလုံးကိုပြန်ရနိုင်မှုတော့တရားရုံးမှာရှောက်ထားမှာဖြစ်ပါတယ်။ငွေချေးယူရမှာစိတ်ချမှုအတိုင်းတာအတွက်စံသတ်မှတ်တဲ့အဖွဲ့တွေက S&P အဖွဲ့ကတော့အာဂျင်တီးနားအတွက်နိုင်ငံရခြားရေရိုးနဲ့ရေရှည်ငွေချေးအကျွေးစနစ်မှာ selective default လို့ခေါ်တဲ့တချို့သတ်မှတ်ချက်တွေအတွက်ငွေပြန်မဆက်နိုင်တဲ့အဆင့်မှာထားပြီးသတ်မှတ်ခဲ့တာပါ။အခုလိုသတ်မှတ်လိုက်တာဟာအာဂျင်တီးနားကတချို့ကျွေးရှင်တွေကိုအကျွေးပြန်ပေးနေရမှာဖြစ်တယ်လို့ငွေပြန်မဆက်နိုင်တဲ့ကျွေးမီတွေတဲကတော့တချို့ကိုပဲပေးနိုင်တဲ့အနေအထားဖြစ်ပါတယ်။တကယ်လို့ငွေချေးစာချုပ်အတွက်ငွေပြန်ဆက်နိုင်ပြီဆိုရင်တော့အခုတတ်မှတ်ချက်ကိုချက်ချင်းပြန်ပေးမယ်လို့ငွေချေးစာချုပ်အဖွဲ့ကြီးကပြောပါတယ်။
အီဘိုလာဗိုင်းရပ်စ်ပြန့်နှံ့မှုအခြေအနေစိုးစိုးရွားရွားကြုံတွေ့နေရတာကိုဖြေရှင်းဖို့အတွက်နိုင်ငံကိုအရေးပေါ်အခြေအနေဖြစ်ဆီးရီးယားလီယွန်သမ္မတအာနက်စ်ဘိုင်ကိုရိုမာကကြေညာလိုက်ပါတယ်။အစိုးရအနေနဲ့ယောဂါပိုးတွေ့တဲ့နေရာတွေကိုထိန်းချုပ်လိုက်ပြီးလူအစုဝေးမလုပ်ဖို့တားမြစ်လိုက်ပါတယ်။ယောဂါပိုးကူးစက်ခံရတဲ့လူတွေကိုတအိမ်ဝင်တအိမ်ထွက်လိုက်ရှာနေပြီးနိုင်ငံရဲ့အဓိကလေဆိပ်မှာခရီးသည်တွေလိုက်နာရမယ့်စည်းကမ်းတွေကိုထပ်တိုးလိုက်တယ်လို့နိုင်ငံကိုပြောတဲ့မိန့်ခွန်းထဲမှာမစ္စတာကိုရိုမာကပြောပါတယ်။ဒီလိုလှုပ်ဆောင်တာတွေဟာရက်60ကနေရက်90အထိကြာမြင့်မှာဖြစ်ပါတယ်။ Sierra Leone အနေနဲ့တိုက်ခိုက်မှုကြီးကြီးမားမားကြုံနေရတာဖြစ်ပြီး Ebola ပိုးဟာနိုင်ငံတစ်ခုတည်းဒါမှမဟုတ်အတိုင်းဝိုင်းတစ်ခုတည်းအနေနဲ့နှိမ်နှင်းဖို့ခက်ခဲပါတယ်လို့သမ္မတကပြောပါတယ်။သမ္မတအနေနဲ့ Guinea နိုင်ငံကိုတောက်ကြနေမှာတွားရောက်မှာဖြစ်ပြီး Guinea နဲ့ Liberia သမ္မတတို့နဲ့တွေ့ဆုံမယ်လို့ကြေညာပါတယ်။ဒီသုံးနိုင်ငံဟာယောဂပြန့်ပွားမှုဖြစ်ခဲ့တဲ့အဓိကနိုင်ငံတွေဖြစ်ပါတယ်။စတင်ဖြစ်ပွားခဲ့တဲ့ February လကစပြီးယောဂပိုးကြောင့်လူ682ယောက်သေဆုံးခဲ့ပါတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကမ္ဘာမှာဒီမိုကရေစီအထွန်းအခါဆုံးဖြစ်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားစီးပွားဆက်ဆံမှုမြင့်တင်မှုရည်ရွယ်ချက်နဲ့တွားရောက်တဲ့အိန္ဒိယခီးစဉ်အတွင်း American နိုင်ငံကြီးဝန်ကြီး John Kerry ဟာအိန္ဒိယဗန္ဒာရေးဝန်ကြီး Arun Jaitley နဲ့တွေ့ဆုံခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးပြုပြင်ပြောင်းလဲမှုလုပ်ဖို့အိန္ဒိယရဲ့ဆန့်ကျင်နေမှုတွေရပ်ဆိုင်ရေးတိုက်တွန်းဖို့အတွက်ဝန်ကြီး Kerry ဟာကုသန်းရောင်းဝယ်ရေးဝန်ကြီး Penny Pritzker နဲ့အတူ New Delhi မြို့တော်မှာရောက်နေတာပါ။ဒီပြုပြင်ပြောင်းလဲမှုဟာကမ္ဘာစီးပွားရေးတိုးတက်အလောက်အောင်လှုံ့ဆော်ပေးနိုင်မယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။ဒီပြုပြင်ပြောင်းလဲမှုအတွက်အတည်ပြုချက်ချမှတ်ဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကသတ်မှတ်ထားတဲ့နောက်ဆုံးနေ့ဟာဒီကနေ့ကြာသပတေးနေ့ပါ။စီးမျဉ်းစည်းကမ်းတွေပေါ်မှာအခြေခံတဲ့ကုန်သွယ်ရေးစနစ်ကိုအိန္ဒိယကထောက်ခံဖို့ဆန္ဒရှိတယ်ဆိုရင် American ပြည်တော်စုနဲ့ကမ္ဘာတဝန်းကပိုပြီးကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်နိုင်မယ်လို့အိန္ဒိယနိုင်ငံကိုမရောက်ခင်ဝန်ကြီး Kerry ကပြောကြားခဲ့တာပါ။အိန္ဒိယနိုင်ငံကလည်းလယ်သမားတွေရှိကဈေးကွက်ပေါက်ဈေးတဲ့တားတဲ့ဈေးနဲ့ဝယ်ယူခွင့်တိုးလောင်းခွင့်ပေးပြီးဆင်းရဲသူတွေကိုချိုးချိုးသားသားနဲ့အစွတ်အကပြန်ရောင်းခွင့်ပေးမှဒီကုန်သွယ်ပြုပြင်ရေးကိုသဘောတူနိုင်မယ်လို့ဆိုပါတယ် WTO ရဲ့စီမံရတိုးလောင်းကောက်ပဲတည်နံကိုဈေးကွက်ပေါက်ဈေးနဲ့ပဲရောင်းခွင့်ရှိတာပါဝန်ကြီးကယ်ရီယာအိန္ဒိယဝန်ကြီးချုပ်တဲ့ Narendra Modi နဲ့တောက်ကြနေမှာတွေ့ဆုံဖို့ရှိပါတယ် Hindu အမျိုးသားရေးဝါဒီတူဖြစ်တဲ့ Mr. Modi မေးလရွေးကောက်ပွဲအနိုင်မရခင်အချိန်ထိသူ့ကို American ဘက်ကလှည့်လည်ရှုထားခဲ့တာပါ
နိုင်ငံတော်ကိုအကွဲကွဲအပြားပြားဖြစ်အောင်လုပ်မှုနဲ့ဆွဲချက်တင်ပြီးတရုတ်အစိုးရကဖမ်းဆီးထားတဲ့ထင်ရှားတဲ့ဝီဂါမွတ်စလင်ပညာရှင်တဦးကိုချက်ချင်းပြန်လွှတ်ပေးဖို့လူ့အခွင့်အရေးအဖွဲ့တွေနဲ့အတူအမေရိကန်ပြည်ထောင်စုကတောင်းဆိုနေပါတယ်
။ Since authorities took him and at least 6 of his students into police custody in Beijing on January 15th, we have been deeply concerned.
သူနဲ့သူ့ရဲ့ကျောင်းသား6ဦးထက်မနည်းကိုဇန်နဝါရီလ15ရက်နေ့ကပေကျင်းမြို့မှာရဲတွေဖမ်းသွားပြီးကြတဲ့ကသူ့ရဲ့အခြေအနေနဲ့ဥပဒေအရခံစားခွင့်တွေမရှိတဲ့အပေါ်မိမိတို့အနေနဲ့အထူးပဲစိုးရိမ်တဲ့အကြောင်းမစ္စတာတိုတီနဲ့သူ့ရဲ့ကျောင်းသားတွေကိုပြန်လွှတ်ပေးပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအပါအဝင်နိုင်ငံတကာလူ့အခွင့်အရေးတွေအပေါ်တရုတ်တို့ရဲ့တန်တိတ်ထန်အတိုင်းသူတို့ခံစားခွင့်ရှိတဲ့အကာအကွယ်နဲ့လွတ်လပ်ခွင့်တွေကိုအာမခံချက်ပေးဖို့တရုတ်အာဏာပိုင်တွေကိုတောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရမာရီဟက်ကဗုဒ္ဓဟူးနေ့မှာပြောသွားတာပါဝီဂါမွတ်စလင်လူနည်းစုတွေကိုတရုတ်အစိုးရကဆိုးဆိုးရွားရွားပြုမှုဆက်ဆံနေတဲ့အပေါ်မကြာခဏဝေဖန်ပြောဆိုလို့ရှိတဲ့အီမန်တိုတီကိုတရုတ်အစိုးရရှေ့နေတွေကဗုဒ္ဓဘူးနေမှာပဲဆွဲချက်တင်ခဲ့ပါတယ်အသက်44နှစ်အရွယ်တိုတီဟာပေကျင်းမြို့တော်လူမျိုးစုများဆိုင်ရာဗဟိုတက္ကသိုလ်မှာစီးပွားရေးပညာရပ်ကိုသင်ကြားပြသခဲ့သူဖြစ်ပါတယ်
ဂျပန်နိုင်ငံမှာ2011ခုနှစ်ဆူနာမီတန်းကြောင့်ပျက်စီးခဲ့တဲ့ဖူကူရှိမာနျူကလ িয়ার ဓာတ်ပိဆိုင်ရုံကိုပိုင်ဆိုင်တဲ့တက်ကိုဓာတ်ပိကုမ္ပဏီထိပ်တန်းအလုပ်မှုဆောင်ဟောင်း3ဦးကိုတရားစွဲဆိုသင့်တယ်လို့ဂျပန်ဥပဒေအဖွဲ့ကအကြံပေးလိုက်ပါတယ်။တိုကျိုလျှက်စစ်ဓာတ်ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းနဲ့ဒုဥက္ကဋ္ဌဟောင်း2ဦးစလုံးကိုတရားစွဲဆိုသင့်တယ်လို့အဖွဲ့ဝင်12ဦးပါဝင်တဲ့တရားလွတ်လပ်တဲ့အဖွဲ့ကဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။ပြင်းအဆင့်6ရှိတဲ့ငလျင်တန်းနဲ့နောက်ဆက်တွဲရိုက်ခတ်တဲ့ဆူနာမီရေလမ်းတိုင်းရေလိုင်းတံတွေကြောင့်ဖြစ်တဲ့ပျက်စီးမှုဟာခံမှန်းလို့မရတဲ့အတွက်တိုကျိုလျှက်စစ်ဓာတ်ပိကုမ္ပဏီရဲ့အလုပ်မှုဆောင်တွေကိုတရားမစွဲဘူးအစိုးရရှေ့နေတွေကမနစ်ကဆုံးဖြတ်ခဲ့ကြတာပါဒီကနေ့အကြံပေးဖွဲ့ရဲ့ဆုံးဖြတ်ချက်ကြောင့်အစိုးရရှေ့နေတွေနဲ့သူတို့ကိုတရားစွဲဆိုဖို့ကိုပြန်ပြီးစဉ်းစားရမှာဖြစ်ပါတယ်အကယ်၍အစိုးရရှေ့နေတွေအနေနဲ့တရားစွဲဖို့မဆုံးဖြတ်လို့ရှင်ဥပဒေအဖွဲ့အနေနဲ့အမှုကိုတရားကျုံးမှာတရားစွဲဆိုနိုင်ပါတယ်
အိန္ဒိယနိုင်ငံအနောက်ပိုင်းမှာလူ21ယောက်ထပ်မင်းနဲ့တေဆုံးခဲ့ရတဲ့မြေပြိုကျမှုဖြစ်ခဲ့ပြီးတဲ့နောက်မှာအသက်မသေးကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကရှုံ့နုံနေကြတဲ့မှာတူးဆွရှာဖွေနေရပါတယ်မဟာရာရှ်တာပြည်နယ်ပုန်းမြို့နယ်38မိုင်ကျော်ဝေးကွာတဲ့မန်လင်းဆိုတဲ့မြို့မှာဗုဒ္ဓဘုနေ့ကမြေပြိုကျခဲ့ပြီးတဲ့နောက်မှာလူ100ကျော်ပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကယူဆထားပါတယ်မိုးအပြင်းထန်ရွာပြီးရွာနေပြီးဝေးလံခေါင်တည်တဲ့ဒေသဖြစ်တာကြောင့်ဆက်သွယ်ရေးညံပြင်းတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေရဲ့လုပ်ငန်းတွေနှောင့်နှေးနေရပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကျော်ခင်မျိုးသက်နဲ့ကိုငင်းချန်းတို့ကကြင်ညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေကိုတလက်တင်ပြပေးသွားမှာပါ။အရင်ဆုံးဒီအမေရိကန်မြန်မာဆက်ဆက်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြပြပေးပါရစေ။မြန်မာနိုင်ငံဟာပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ချိုးကွေ့လာတဲ့ဆိုပေမဲ့အောင်မြင်မှုရဖို့အခက်အခဲတွေတော်တော်များများရင်ဆိုင်ရအောင်မယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါရယ်။အခုလာမယ့်2015ခုနှစ်ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဆန်းသက်ခံကာလဖြစ်ပြီးတော့ဒီအခြေအနေကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေတယ်လို့ပြုပြင်ပြောင်းလဲမှုတွေအောင်မြင်မှုရဖို့ဒီအမေရိကန်ပြည်ထောင်စုကဆက်ပြီးတော့အားပေးကူညီသွားမယ်လို့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောလိုက်ပါတယ်။အကြောင်းစုံကိုကိုသားညုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။လာမယ့်ဩဂတ်စ်လတဲ့ EIF ခေါ်တဲ့အာဆီယံဒေသတွင်းဆိုင်ရာဆွေးနွေးပွဲကိုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတယောက်ဖို့ရှိတာမို့လို့ဒီလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာအမေရိကန်ပြည်ထောင်စုရဲ့အာဆီယံနဲ့ပတ်သက်လို့မူဝါဒတွေနောက်ခီးစဉ်တွင်မှနိုင်ငံခြားရေးဝန်ကြီးကယ်ရီကဥစားပေးလှုပ်ဆောင်မဲ့အစည်းအဝေးကိုဒီအမေရိကန်ပြောင်းစုဆန်ဖရန်စစ္စကိုမှာရှိတဲ့ Commonwealth Club မှာဇူလိုင်လ28နေ့ကရှင်းလင်းပြောဆိုခဲ့တာပါ။အဲဒီမှာပဲဒီဒေသအတွင်းသမိုင်းဝင်လောက်အောင်ထူးခြားချက်အနေနဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ပြည်ပြင်ပြောင်းလဲလမ်းကြောင်းပေါ်ကိုချိုးကွေ့ခဲ့တဲ့နိုင်ငံဆိုပြီးတော့ပြောသွားပါရတယ်။ဒီလိုမျိုးချိုးကွေ့ပေါ်ကိုရောက်လာပြီမဲ့လည်းအခက်အခဲတွေအကဲဆန်းချက်တွေနိုင်ငံရေးကျက်တဲတွေကတော့ရှိနေတော့မယ်လို့ဒီလက်ထောက်နိုင်ငံကြီးဝန်ကြီး Russell ကပြောခဲ့ပါတယ်
။ But that turn is by no means complete and no means assured.Burma faces daunting challenges, and the success of its reform process is not a foreordained conclusion.
Burma's working hard to make sure that the world's world is a world of peace. ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးကိစ္စအစိုးရရဲ့စစ်ဖက်နဲ့အရတာပါဝင်ထိန်းချုပ်မှုကိစ္စနိုင်ငံတော်အကြီးအကဲသမ္မတနေရာထမ်းဆောင်ရမယ့်ပုဂ္ဂိုလ်ရဲ့အရေးအချင်းသတ်မှတ်ချက်ကိစ္စတွေနဲ့လုံပန်းနေရပါတယ
်အခက်ခဲတွေတင်းမှာတော့ဒီရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်အောင်လို့ဘလို့ရွေးချယ်လှုပ်ဆောင်မလဲဆိုတာဟာမြန်မာတာဝန်ရှိသူတွေအတွက်ခက်ခဲတဲ့ရွေးချယ်မှုဖြစ်တယ်လို့လည်းလက်ထောက်နိုင်ငံကြီးဝန်ကြီး Russell ကပြောသွားပါတယ
် And the Burmese government continues to faceVery difficult choices in determining what it can do to help resolve a long-standing and ongoing humanitarian crisis in Rakhine State. Now, on that important issue, we have seen some positive movement in just the last couple of weeks. The Burmese
government has been able to do some positive movement in just the last couple of weeks. The Burmese government has been able to do some positive movement.နေစီမီချာဆရာဝန်များအဖွဲ့လိုအကူအညီပေးရေးအဖွဲ့တွေကိုပြန်လက်ခံဖို့အစီအစဉ်ရှိတယ်လို့အစိုးရကကြေညာခဲ့ပါတယ်။ဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကြောင့်လှပေါင်းများစွာဒုက္ခကြုံနေရသူတွေရဲ့အသက်မွေးဝမ်းကြောင်းရပ်တည်မှုလုံခြုံဘေးကင်းမှုတွေဘယ်လိုဆောင်ရွက်မလဲဆိုတာမဟာဗျူဟာချလှုပ်ဆောင်လာပါတယ်
။ဒါကြောင့်မလို့လည်းပဲအခုလိုမျိုးဒီမြန်မာနိုင်ငံကပြောင်းလဲအခြေအနေတွေနဲ့စင်ခေါ်ချက်တွေကိုဘယ်လိုမျိုးရင်ဆိုင်နေသလဲဆိုတာတွေကိုနိုင်ငံခြားရေးဝန်ကြီးကယ်ရီအခုဒီဩဂတ်စ်လမြန်မာနိုင်ငံသွားစင်မှာရောသမ္မတဥဘာမားလာမယ့်နိုဝင်ဘာလမြန်မာနိုင်ငံလာမယ့်ခီးစဉ်အတွင်းမှာရောအမေရိကန်တာဝန်ရှိသူတွေဘက်ကစူးစမ်းသွားမယ်လို့ပြောပါတယ
် Secretary Kerry will be very focused on seeing how this process is proceeding when he visits Burma in early August in just a few weeks Secretary Kerry and then later in the year President Obama when the president visits in NovemberFor the annual ASEAN
လာမယ့်ဩဂုတ်လဇန်ပိုင်းနိုင်ငံခြားရေးဝန်ကြီးကယ်ရီမြန်မာနိုင်ငံကိုတွားရောက်တဲ့အခါမှာဒီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုအလေးပေးလေ့လာသွားမှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာလကျရင်သမ္မတဥဘာမာရောနိုင်ငံခြားရေးဝန်ကြီးကယ်ရီပါမြန်မာနိုင်ငံကိုလာတဲ့အခါမှာလည်းလာမယ့်နှစ်လုံးမဲ့ရွေးကောက်ပွဲပြင်ဆင်မှုအခြေအနေတွေကိုစူးစမ်းသွားဖို့ရှိပါတယ်။ဒီအဆန့်တက်ခံအချိန်ကာလကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေကြမှာဖြစ်တယ်လို့ကျွန်တော်တို့အနေနဲ့မြန်မာအစိုးရနဲ့ရော မြန်မာပြည်သူတွေနဲ့ပါအတူယက်တီသွားမှာဖြစ်ပါတယ်။ဒါကြောင့်လဲမြန်မာပြည်သူအားလုံးရဲ့လူခွင့်ရေးအခြေခံလွတ်လပ်ခွင့်တွေကိုလေးစားအကာအကွယ်ပေးဖို့မြန်မာကောင်းဆောင်တွေကိုကျွန်တော်တို့ဆက်ပြီးတိုက်တွန်းသွားပါမယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုကိုဆက်ပြီးကူညီထောက်ခံသွားပါမယ်
။နိုင်ငံကြီးဝန်ကြီးကယ်ရီအနေနဲ့မြန်မာနိုင်ငံမှာလုပ်မဲ့ဒီလာမဲ့ဩဂတ်စ်လဇန် EIF ASEAN ဒေသတွင်းဆွေးနွေးပွဲကိုတက်ရောက်ဖို့ရှိပြီးတော့အဲ့ဒီကာလအတွင်းမှာပဲဒေသတွင်းအခြားရေးပါမှုတွေဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စနော်အမေရိကန်နဲ့အာဆီယံဒေသကုန်သွယ်ရေးကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။အခုဒီဩဂတ်စ်လကျင်းပမဲ့အစည်းအဝေးဟာဒေသတွင်းအရေးကြီးတဲ့နိုင်ငံရေးဝန်ကြီးအဆင့်အစည်းအဝေးဖြစ်ပြီးတော့ဒီအစည်းအဝေးကနေပြီးတော့ဒေသတွင်းနိုင်ငံရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုနိုင်ငံရေးဝန်ကြီးကယ်ရီကဆွေးနွေးသွားမှာဖြစ်တယ်လို့လည်းမစ္စတာရက်ဆယ်ကပြောခဲ့ပါတယ်။ဒါ့အပြင်လာမယ့်နိုဝင်ဘာလကျင်းပမဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲအတွက်လည်းဆွေးနွေးမဲ့အကြောင်းအရာအစီအစဉ်တွေကိုကြိုတင်ဆွေးနွေးပြင်ဆင်ကြမှာဖြစ်ပါတယ်။အဲ့အရှိအရှထိပ်သီးဆွေးနွေးပွဲကိုသမ္မတဥဘာမကိုရိုင်တက်ရောက်ဖို့ရှိတော်မူလို့ဒီခီးစဉ်ဟာဆိုရင်တော့သမ္မတဥဘာမအတွက်မြန်မာနိုင်ငံကိုဒုတိယမြောက်လာမဲ့ခီးစဉ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်ပြင်ပြောင်းလဲရေးအခြေအနေကိုစောင့်ကြည့်နေတဲ့အမေရိကန်ရဲ့သဘောထားတချို့ကိုကြားခဲ့ရတာပါကုသညို့ဦးတင်ပြခဲ့တာဖြစ်ပါတယ်အခုတခါဒီမြန်မာနိုင်ငံရဲ့မိုဘိုင်းဖုန်း SIM ကတ်ဈေးကွက်နောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံမှာငွေကျပ်3,000ချီပေးဝယ်ခဲ့ရတဲ့မိုဘိုင်းဖုန်းစင်ကတ်တွေကိုကာတာနိုင်ငံအခြေစိုက် Ooredoo Telephone Company ကဒီငွေကျပ်1,500နဲ့ရောင်းချပေးနေတာကြောင့်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဒီကနေ့လူတွေအများပြားဝယ်ယူခဲ့ကြပါတယ်။တရားဝင်ရောင်းချမဲ့ရက်ဟာဩဂတ်စ်လအတွင်းမှာဖြစ်ပေမဲ့လို့ဒီဇူလိုင်လ30နဲ့31ရက်နေ့တွေမှာရန်ကုန်မန္တလေးမြို့ကြီးတွေမှာကိုယ်စားလှယ်ဆိုင်တွေကစပြီးတော့ရောင်းချပေးနေတာပါ။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ဇူလိုင်လ30နဲ့31ရက်နေ့တွေဟာမြန်မာနိုင်ငံရဲ့မိုဘိုင်းဖုန်းစင်ကတ်ဈေးကွက်တစ်ချို့ပြောင်းလဲသွားတဲ့နေ့ရက်တွေလို့ပြောရမှာပါ။ငွေကျပ်30,000ကစလို့နောက်ဆုံးငွေ3,000ပေးမှမိုဘိုင်းဖုန်းစင်ကတ်ဝယ်နိုင်တာကနေငွေကျပ်1,500နဲ့မိုဘိုင်းဖုန်းစင်ကတ်တွေကိုကာတာအခြေစိုက် Ooredoo Telephone ဝန်ဆောင်မှုကအများပြည်သူကြားဝယ်ယူနိုင်အောင်ဖန်တီးပေးတဲ့အချိန်မှာရန်ကုန်မန္တလေးမှာရှိတဲ့ပြည်သူတွေကြားလှုပ်လှုပ်ခက်ခက်ဖြစ်ခဲ့ပါတယ်။ Ooredoo စင်ကတ်တွေကိုတရားဝင်ရောင်းချခွင့်ရထားတဲ့ရန်ကုန်မန္တလေးကဆိုင်အချို့ကသူတို့လက်ထက်မှာရှိနေတဲ့မိုဘိုင်းဖုန်းစင်ကတ်တွေကိုဒီကနေ့မနေ့အစောပိုင်းကစလို့ရန်ကုန်မြို့ပန်းစိုးရက်နဲ့စုလေဖျားလမ်းမပေါ်ကဆိုင်တွေမှာရောင်းချခဲ့တာကြောင့်ပြည်သူတွေကကြေကြေကြိုးဝယ်ယူခဲ့တာကိုလည်းတွေ့ရပါတယ်။ Ooredoo ဖုန်းကတ်တွေဝယ်ယူလိုတဲ့သူတွေကိုမှတ်ပုံနဲ့မိတ်တူနဲ့အတူရောင်းချပေးခဲ့တာဖြစ်ပြီးတော့လိုချင်တဲ့သူတွေအနေနဲ့လွတ်လွတ်လပ်ပြင်ပမိုဘိုင်းဖုန်းအရောင်းဆိုင်တွေမှာဝယ်ယူနိုင်တယ်လို့စုလေဖျားလမ်းမပေါ်ကမိုဘိုင်းဖုန်းအရောင်းဆိုင်ပိုင်ရှင်တူက VOA ကိုအခုလိုပြောပါတယ
်။ဟုတ်ပါဘော။ဒီတော့တော့ပြည်ဒါမဲ့ဝယ်တဲ့အခါလို့ကြာရင်မှတ်ပုံနဲ့မိတ်တူလိုမယ်။နောက်ဓာတ်ပုံမူရေးပုံလိုမယ်။နောက်ပြီးကျွန်တော်တို့ဒီဟိုလက်မလီထူပြရမယ်မပုံနေမိထူရအောင်ပါကိုတို့လက်မလီထူပြရမယ်အဲအဲ့ဒါလေးတွေပေါ့ဒီကတော့ကိုကျွန်တော်ကတမတ်ထားပဲတခုပဲတမတ်ထားတယ်ကိုကိုလူလည်းမရဘူးရောလူလည်းမရဘူးကို1,500ပဲရောင်းလို့ရမယ
်တကယ်တော့ Ooredoo Mobile Phone SIM Card တွေကိုဩဂုတ်လ2ရက်နေ့မှာတရားဝင်ရောင်းချခွင့်ပေးရတာဖြစ်တယ်လို့လည်း Ooredoo မြန်မာရဲ့လူမှုဆက်ဆံရေးနဲ့ပြည်ကြားရေးမန်နေဂျာဒေါ်သီရိကြံညိုကပြောပါတယ်ဒါပေမဲ့တစ်ဖက်မှာတော့ SIM Card လက်ဝယ်ရထားတဲ့ကိုယ်စားလှယ်တွေကဒီရက်ပိုင်းမှာဈေးကွက်လက်ဦးမှုရယူပြီးတော့စတင်ရောင်းချတာကြောင့် Mobile Phone SIM Card တွေရဲ့ဈေးဟာငွေကျပ်1,000အထိပြန်မပေါက်ဈေးရှိလာတာကိုလည်းတွေ့ရတယ်လို့ Ooredoo ဖုန်းကတ်သွားရောက်ဝယ်ယူခဲ့တဲ့ကိုမင်းညိုအန်က VOA ကိုပြောပါတယ
်မနက်မှာတချို့ဆိုင်တွေကျတော့ရောင်းတာတချို့ဆိုင်တွေကျတော့တကောင်းတိပေါက်လေပြီးတော့အဲ့10ကဝယ်ယူရတဲ့လူတွေကအပြင်မှာပြန်ရောင်းတာ9,000တကောင်းတော့ပြန်ရောင်းတယ်ခင်ဗျာပြီးတော့ဘယ်ချိန်မှာဘယ်ဆိုင်တွေကဘယ်လိုရောင်းလဲဆိုတော့တစ်ဆိုင်နဲ့တစ်ဆိုင်မတူဒီတစ်ဆိုင်ရောင်းသွားပြီဆိုလို့ရှိရင်နောက်တစ်ဆိုင်ကမရှိတော့အဲ့လိုပေးတဲ့ပုံစံချင်းမတူဘူးခင်ဗျာကဲရောင်းလို့ရပြီဆိုလို့ရောင်းတာတဲ့အဲ့လိုပြောတယ်ရောင်းလို့ရတယ်လို့ပြောလည်းပြောပြီးတော့ဒီမြန်မာပြည်ဈေးကွက်စီးပွားရေးအရာနှင်းသူစားပဲပုံစံဆိုတော့ဈေးတင်ရောင်းလေ1,500ပဲဆိုအဲ့လိုမျိုးအဲ့လိုမျိုးပုံစံနဲ့ပြောရမှာစမ်းရှင်းရှုပ်ပါ
Ooredoo SIM card တွေဝယ်ယူမသုံးဆွဲရင်းနဲ့ပတ်သက်ပြီးတော့လုံဆောင်မှုတွေကိုလည်းမြို့ကြီးတွေမှာတောက်လျှောက်လုံဆောင်မှုတွေရှိနေတယ်လို့လာမယ့်၈လပိုင်းမှာလည်းထပ်ပြီးတော့ကန့်ကွက်မှုတွေအရှိန်မြင့်တယ်မယ်လို့ Ooredoo SIM card မသုံးဆွဲရေးဥဆောင်စော်ရတဲ့မကွေးဆရာတော်ကြီးဥပမောက်ခါကမိန့်ပါတယ်။လက်ရှိချိန်မှာတော့အခုလို Ooredoo SIM card တွေကိုပြည်သူတွေအကြားကြည်ကြဲပြင်းပြဝယ်ယူသုံးဆွဲနေတဲ့အပေါ်မှာတော့မကွေးဆရာတော်ကြီးဥပမောက်ခါကအခုလို့ဆက်လက်မိန့်ကြပါတယ
်။ Ooredoo နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့နိုင်ငံတော်ဘာသာနည်းဖြစ်တဲ့အင်္ဂလိပ်လိုဒီ၁၀ရက်နေ့၈လပိုင်း၁၀ရက်နေ့ကနေနောက်ပိုင်းမှာဘုန်းကြီးတို့မြို့နယ်တွေမြို့နယ်တွေမှာဘုန်းကြီးတို့ကမ်းလှမ်းတဲ့မြို့နယ်တွေမှာ Ooredoo ဖုန်းမဝယ်ယူမသုံးဖွဲဘူးတတိ Ooredoo ဖုန်းနံပါတ်နဲ့ဖုန်းလာရင်ဖုန်းမကင်ဆောင်မှုလို့ Ooredoo ကုမ္ပဏီထံမှာဝန်ထမ်းအဖြစ်အလုပ်မလုပ်ဖို့လို့ဖော်ပြီးတော့အဲအသိပညာပေးဟောကြားဝဲတွေဆက်လက်ပြီးတော့ဘုန်းကြီးတို့ဆက်လက်ဆောင်ရွက်သွားမှာပါအဲအရိဒီ Ooredoo ဖုန်းကိုတချို့ကဝယ်ယူပြီးတော့သုံးခွက်ကြတဲ့ပုံကိုရှိတယ်။အဲဒီပုံကိုကတော့မြို့ချစ်ဖိတ်ဘာသာချစ်ဖိတ်သာသနာချစ်ဖိတ်အဲလူမျိုးချစ်ဖိတ်မရှိတဲ့ပုံကိုတွေသာလင်းဝယ်ကြတာပါ။အမှန်တကယ်တော့မြို့ချစ်ဖိတ်ရှိတဲ့ပုံကိုတွေက Ooredoo ကိုဝယ်ယူမသုံးခွက်ကြပါဘူး။
Ooredoo အနေနဲ့လက်ရှိမှာသူတို့ရဲ့စင်ကတ်တွေရောင်းချခွင့်စာချုပ်ချုပ်ဆိုထားတဲ့စာချုပ်အရာ single တွေကိုခွဲထည့်နဲ့ချပေးတာဖြစ်ပြီးတော့ချွေအစ်စ်မှာ single 800ငွေအစ်စ်မှာ single 400နဲ့ကြေးအစ်စ်မှာ single 200အထိမိုဘိုင်းဖုန်းအကြောင်းဆိုင်တွေကိုရောင်းချခွင့်ပေးထားတာဖြစ်တယ်လို့လည်းသူတို့ကပြောပါတယ် Oridu company ကလက်တလောတက်မှတ်ထားတဲ့ဖုန်းခေါ်ဆိုကနှုန်းထားတွေကတော့Oridu single အချင်းချင်းဖုန်းခေါ်ဆိုမယ်ဆိုရင်တစ်မိနစ်ကို25ကြက်ပေးရမှာဖြစ်ပြီးတော့အခြား operator MBT Telenor Metel တွေနဲ့ဖုန်းခေါ်မယ်ဆိုရင်တစ်မိနစ်ကို35ကြက် SMS စာတူပေးဖို့မယ်ဆိုရင်တော့ဒေါ်လာကို25ကြက်နဲ့ internet အသုံးပြုမယ်ဆိုရင် 1 megabyte ကို25ကြက်ပေးရမယ်ဆိုပြီးတော့ပြောဆိုထားတာပါအစောပိုင်းကာလတွေတုန်းကတော့ Oridu company ဟာ Muslim အများစုနေထိုင်တဲ့ Qatar အခြေစိုက် company တစ်ခုဖြစ်တာကြောင့်မြန်မာတွေတင်တဲ့ဝယ်ယူမသုံးစွဲကြဘူးနဲ့အကယ်လို့ Oridu နံပါတ်တွေနဲ့ဖုန်းဝင်လာရင်လည်းမကင်ကြဘူးဝါရဖြန့်ချီမှုတွေလည်းရှိနေပါတယ်Oridu နဲ့အတူမြန်မာဆက်သွယ်ရေးလုပ်ငန်း operator လောက်ကံဝင်ရထားတဲ့နောက်ထပ် company တစ်ခုကတော့ Norway ခြေစိုက် Telenor company ဖြစ်ပါတယ်။ဒါ့အပြင်လက်ရှိမြန်မာနိုင်ငံကလူအများစုကင်တွင်နေတဲ့မြန်မာဆက်သွယ်ရေးလုပ်ငန်း MBT ကလည်းလက်ရှိဖုန်းတွေကိုဝန်ဆောင်မှုပေးနိုင်ဖို့နဲ့နောက်ထပ် mobile phone single တွေကိုနိုင်ငံတကာ company တွေနဲ့အတူအပြန်ရောင်းချနိုင်ဖို့ဂျပန်ဆက်သွယ်ရေး company တစ်ခုဖြစ်တဲ့ KDDI နဲ့ပူးတွဲပြီးတော့လည်းလုပ်ငန်းတွေလုပ်ကိုင်မယ်ဆိုပြီးတရားဝင်ကြေညာထားတာပါခင်ဗျာ
။ Mobile phone single ဈေးကွက်နောက်ဆုံးအခြေအနေကိုရန်ကုန်မြို့ကနေကိုအောင်ရဲမှမောင်သတင်းပေးပို့သွားတာပါ။အခုကတော့ဒီလာမယ့်စနေနေ့ညဓာတ်ရိုက်လေလိုက်စင်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုကြိုတင်သိပေးပါရစေအောင်ရှင
်သောရရှင်ခင်ဗျာအစိုးရနဲ့ညီညာရေးဆွေးနွေးပွဲတွေမှာကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့စစ်ပန်တဲ့ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့အပေါ်မှာဆက်လက်အခြေပြုရပ်တည်သွားမယ်လို့မကြသေးမီကကျင်းပခဲ့တဲ့လိုင်ဇာထိပ်ပြီးစီဝေဘွားကဆုံးဖြတ်လိုက်ပါတယ်။တမနာကြီးတို့လွှတ်တော်တို့တပ်မတော်တို့ဘက်ကသဘောထားကြီးကြီးနဲ့အမျှော်အမြင်ရှိရှိဖြေလျှော့ပေးမယ်ဆိုရင်အောင်မြင်နိုင်မယ်လို့လည်းပဲသူတို့မျှော်လင့်နေကြပါတယ်။ဆိုတော့သူတို့မျှော်လင့်တဲ့အတိုင်းဖြစ်လာနိုင်မယ်အလားအလာဘလောက်ရှိပါသလဲ။ဘယ်လိုအတားအဆီးတွေရှိနေသလဲ။ဘယ်လိုကြော်လွှားရမလဲဆိုတာကိုအခုလာမယ့်စနေညတိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382994 fax နံပါတ် 2392382992 ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
view american တိုင်းရဲ့ဇူလိုင်လ31ရက်ကြာသာရင်းညနေခင်းစီစဉ်တွေကိုနားဆင်နေကြရပါရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကနေအခုတခါဒီနိုင်ငံတကာမှာထိတန်းရောက်နေတဲ့သတင်းတပုတ်ကိုလည်းပြောပြချင်ပါတယ်။ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းဒုက္ခသည်တွေခိုးလုံနေတဲ့ကုလသမဂ္ဂရဲ့အကြောင်းတစ်ကြောင်းပစ်ခတ်တိုက်ခိုက်ခဲ့ရတာနဲ့ပတ်သက်ပြီးတော့အစ္စရေးဘက်မှတာဝန်ရှိတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကဒေါသနဲ့ရှုံချပြောဆိုနေကြပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဖြစ်ရပ်ဟာအကြမ်းဖက်မှုတွေအဆုံးသတ်ဖို့လိုနေပြီဆိုတာကိုအတိအကျပြနေတယ်လို့ပြောပါတယ်။အစ္စရေးဘက်ကဥတီဖောက်လုံနေတဲ့စစ်သွေးကြွတွေရဲ့မြေအောက်လိုင်ကောင်းတွေကိုအပြစ်ခတ်ရက်ဆဲသည်ဖြစ်စေမရက်ဆဲသည်ဖြစ်စေဖျက်ဆီးသွားမယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုလိုက်တဲ့အတွက်ကြောင့်လည်းနိုင်ငံတကာကကြားဝင်စစ်ဆက်မှုတွေအရာထင်မှမလားဆိုတာအခက်အခဲတွေကဆိုရင်းနေပါတယ်။ VOA သတင်းတော်ဆလတ်ဆာဟုတ်ကဲ့သတင်းပေးပို့ချက်ကိုတော့ကိုအောင်ကစူးစီးတင်ပြပါမယ်ရှင်
။ဂါဇာကမ်းမြောင်ဒေသတိုက်ပွဲတွေကြားကုလသမဂ္ဂရဲ့အကြောင်းအကြောင်းကိုဗုဒ္ဓဟူးနေ့မနေ့စောစောကပုံစံထိမှန်ခဲ့ရမှာလူ15ဦးသေဆုံးခဲ့ပြီးလူ100လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်အမေရိကန်သမ္မတအင်ဘီရောကဒီတိုက်ခိုက်မှုကိုရှုတ်ချလိုက်ပါတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုဟာအစ္စရေးဘက်ကပစ်ခတ်တာလို့တော့အမေရိကန်ပြည်ထောင်စုဘက်ကတုံ့နှုံးခြင်းမရှိပါဘူး။ကုလသမဂ္ဂအရာရှိတွေကတော့ဒီတိုက်ခိုက်မှုမှာအစ္စရေးဘက်ကတာဝန်ရှိတယ်လို့ပြောဆိုပြီးဒေါသဖြစ်မိတဲ့အကြောင်းတုံ့ပြန်ပြောဆိုပါရတယ်။အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ဗီဒီယိုထဲမှာဂါဇာကမ်းမြောင်ဘက်ကထိုးပေါက်လာတဲ့သေနတ်သမားတွေနဲ့အစ္စရေးစစ်သားတွေတိုက်ခိုက်နေတဲ့ပုံတွေကိုပြသပါရတယ်။အစ္စရေးဘက်ကဝင်ရောက်ဖို့ဟားမတ်သေနတ်သမားတွေအုံပြုနေတဲ့မြေအောက်လိုင်ကောင်းအစ်တွေကိုလည်းတွေ့ရှိတယ်လို့ဆိုပါရတယ်။အစ္စရေးဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပေမဲ့ဂါဇာဘက်က rocket ကြီးတွေနဲ့ပစ်ခတ်မှုတွေကရပ်မသွားခဲ့ပါဘူး။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအစ္စရေးဘက်ကဂါဇာမှာရှိတဲ့မြေအောက်လိုင်ကောင်းတွေမစ်ဆိုင်းဒုံးကျည်တူလောင်ထားတဲ့နေရာတွေကိုဖျက်ဆီးဖို့မြေပြင်ကနေထိုးစစ်ဆင်ခဲ့ပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးမိုရှဲယလုံကတော့စစ်စင်ရေးမှာတိုးတက်မှုတွေရှိနေပြီဆိုပြီးအခုလိုပြောခဲ့ပါတယ
်။
မြေအောက်ကလိုက်ကူတချို့ကိုဖျက်ဆီးပြီးသွားပါပြီ။တချို့ကိုလည်းမကြခင်မှာဖျက်ဆီးသွားမှာပါ။ဒီလုပ်ငန်းတွေကိုပညာရှင်ပီပီတာတာနဲ့စနစ်တကျလုပ်ကင်နေတာပါလို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောသွားတာပါ။အစ္စရေးဗိုလ်မှူးကြီးတဦးဖြစ်တဲ့ယူရီဆာကတော့အစ္စရေးဘက်ကဦးတည်ဖောက်ထားတဲ့ဂါဇာမြောက်ပိုင်းကမြေအောက်လိုက်ကူတွေကိုသူတို့ဖျက်ဆီးနေတယ်လို့အခုလိုပြောပါရယ်။
התקפה מאוד משמעותית שלנו בלפני
קודיה צבאיה מעלה ניה לונלון جنوب ကထူးခြားရထူးစီစင်ခဲ့ပြီးတော့စစ်သေးရရင်လည်းသူတို့ရဲ့အခြေခံအဆောက်အဦတွေဖြည့်ဆည်းနိုင်ခဲ့ပါတယ
်ဂါဇာကမ်းမြောင်ဒေသကိုအစ္စရေးဘက်ကနှင်းနဲ့ချီပိတ်ဆို့ထားပြီးအခြေခံစားကုန်နဲ့ဆေးဝါးတွေလောက်ပဲဖြတ်သန်းသယ်ယူခွင့်ပေးခဲ့တာပါဒါကြောင့်လဲဒီမြေအောက်လှိုင်ကောင်းတွေကဂါဇာဒေသကအရသားတွေရဲ့နေတရူကရက်တီရေအခြေခံလိုအပ်ချက်တွေကိုသယ်ယူရတဲ့လမ်းကြောင်းတွေဖြစ်ပါတယ်ဥပမာအားဖြင့်ရေတန့်စင်ရေးဆက်တွေလဲပတ်မဲ့လောင်စာစီလိုလိုအပ်တဲ့ပစ္စည်းတွေကိုတည်ခဲ့ကြတာပါအခုအစ္စရေးဘက်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်ရေထုတ်မြောင်းတွေပျက်စီးသွားပြီးရေတွေအစိတ်တင်နေတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်ပါလက်စတိုင်းဒေသခံတစ်ဦးဖြစ်တဲ့ခန်ယိုနက်စ်ကလည်းအခုလိုပြောပါတယ်ကျတနာကပြီးခဲ့တဲ့တပတ်လုံးရေမရတော့ပါဘူးဂျူးတွေကရေပိုက်တွေကိုတိုက်ခိုက်ဖျက်ဆီးလိုက်ပါတယ်လုံးဝမရတော့ပါဘူးလို့ပြောသွားတာပါဂါဇာမှာရှိတဲ့ရေတန့်စင်ရေးစနစ်တွေပျက်စီးနေတယ်ဆိုတာကိုမကြသေးခင်နှစ်တွေအတွင်းကပဲကုလသမဂ္ဂကသတိပေးခဲ့ပူပါတယ်ဒါဟာရေတန့်စင်ရေးဆက်တွေအတွက်လောင်စာဆီတည်ယူရေးအီဂျစ်နိုင်ငံဘက်ကိုဖျက်ပြီးမြေရောက်လှိုင်ကောင်းတွေကတည်နေတာကိုအစ္စရေးကပိတ်ဆို့ခဲ့တဲ့အကျိုးဆက်ဖြစ်ပြောဆိုနေတာပါဒီလိုလမ်းကြောင်းတွေအစ္စရေးဘက်ကပိတ်ဆို့ထားတာကိုဖယ်ရှားပေးတာမျိုးမဟုတ်ဘူးဆိုရင်အပြစ်ခတ်ရစဲရေးကိုလက်မခံဘူးလို့လည်းဟာမတ်စ်ဘက်ကပြောဆိုနေပါတယ်ဒီချိန်ထဲမှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတာညာဟုကတော့အပြစ်ခတ်ရစဲသည်ဖြစ်စေမရစဲသည်ဖြစ်စေစစ်သွေးကြွတွေတုံးနေတဲ့နေကြာကြော်မြေရောက်လှိုင်ကောင်းကွန်ရက်တွေကိုဖျက်ဆီးသွားမှာဖြစ်တယ်လို့ပြောဆိုနေပါတယ်အခုအထိတော့ဂါဇာကမ်းမြောင်ဒေသအပြစ်ခတ်ရစဲရေးနိုင်ငံတကာရဲ့ကြိုးပမ်းချက်တွေအများမထင်သေးပဲတိုက်ပွဲတွေဆက်ပြီးပြင်းထန်နေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင်ဒီညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ကျမတို့ VV ကထုတ်လွှင့်ခဲ့တဲ့သတင်းတွေသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ VV ရဲ့ internet website လိပ်စာ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ် internet ကနေပြီးတော့လည်းဒီထုတ်လွှင့်နေတဲ့အချိန်နဲ့တစ်ချိန်တည်းမှာ live ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ် VV ရဲ့ Facebook Twitter နဲ့ YouTube စာမျက်နှာတွေမှာလည်း VV ကထုတ်လွှင့်တဲ့ TV အစီအစဉ်တွေကိုပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ညပိုင်း9နာရီကနေ10နာရီစီစဉ်တွေကိုတော့လိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်လို့ရပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြင်ညာပေးပါဦးမယ်ရှင
်အပြစ်ခံရစဲမှုရှိရှိမရှိရှိအစ္စရေးနယ်မြေတဲကိုရောက်အောင်တူးဖော်နေတဲ့ပါလက်စတိုင်းလက်နက်ကိုင်တွေရဲ့မြေောက်လှိုင်ကောင်းတူးဖော်မှုကွန်ရက်ကိုဖျက်ဆီးဖို့အတွက်လှုံ့ဆော်မယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တယာဟုကပြောကြားလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသကအစ္စရေးရဲ့စစ်စင်ရေးမှာဦးစားပေးလုပ်ငန်းဖြစ်နေလှုံ့ဆော်နေတဲ့ဒီကိစ္စအတွက်တားဆီးမှုတစုံတရာပါတဲ့ဘယ်သဘောတူညီချက်ကိုမှသူလက်ခံမှာမဟုတ်ကြောင်းစက်တပရင်းနဲ့ဝန်ကြီးများအစည်းအဝေးမှာပြောကြားလိုက်တာဖြစ်ပါတယ်။ဟာမတ်စ်တွေတုံးနေတဲ့ဒီမြောက်လှိုင်ကောင်းတွေအားလုံးကိုမကြခင်ရက်ပိုင်းတွေအတွင်းမှာပဲအစ္စရေးတပ်တွေကဖျက်ဆီးနိုင်တော့မယ်လို့မနေ့ကပဲကာကွယ်ရာရှိသူကပြောကြားလိုက်တာပါနိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ဟာမလေးရှားလေရင်ပြတ်ကြတဲ့ယူကရိန်းရှေ့ပိုင်းကိုပထမဆုံးချိန်ဖြစ်သွားရောက်နိုင်ပြီဖြစ်ပါတယ်ဥရောပကလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကဒီကနေ့မှကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်အီဘိုလာဗိုင်းရပ်စ်ပြန့်နှံ့မှုအခြေအနေဆူဆူဝဝနဲ့ကြုံတွေ့နေရတာကိုဖြေရှင်းနိုင်မှုအတွက်နိုင်ငံကိုအရေးပေါ်အခြေအနေဖြစ်တဲ့ Sirilun Tamara Arnet by Kuruma ကကြေညာလိုက်ပါတယ်။အစိုးရအနေနဲ့ယောဂပိုးတွေ့တဲ့နေရာကိုထိန်းချုပ်ပြီးလူစုလူဝေးတွေမလုပ်ဖို့ပါတားမြစ်ထားတာပါ။ကမ္ဘာမှာဒီမိုကရေစီထွန်းကားဆုံးဖြစ်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားစီးပွားရေးဆက်ဆံမှုမြင့်တင်မှုအတွက်ရည်ရွယ်ချက်နဲ့တွားရောက်တဲ့အိန္ဒိယခီးစဉ်အတွင်း American နိုင်ငံခြားရေးဝန်ကြီး John Kerry ဟာအိန္ဒိယဘန်ဒါရေးဝန်ကြီးနဲ့တွေ့ဆုံမှာဖြစ်ပါတယ်။
တင်ကြီးချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါရှင်။ဇူလိုင်လ31ရက်ကြာတာပင်းနေ့ညနေခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမက်ခွာညိုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်တာရာဝီလီဖြစ်ပါတယ်။ကျွန်မကတော့ခင်ပြူထွေးပါရှင်။ VOA American တန်ရဲ့ကြာတာပင်းနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်းလွှင့်ပေးခဲ့တာပါ။တော့တာချင်ဒီအားလုံးအတွက်မင်္ဂလာရှိတဲ့ညနေခင်းဖြစ်ပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှကျွန်မတို့ပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.